ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ပြည်နယ်မဲဆရင်ဒေသကတန်လွင်မြစ်အတွင်းမှာခုံမောင်းသွားနေတဲ့ထိုင်းနယ်သားစောက်ရဲတပ်ဖွဲ့ရဲ့စစ်ရေးရင်တစင်းကိုမြန်မာစစ်တပ်ကပစ်ခတ်ခဲ့ပါတယ်။ထိုင်းအလံလွှင့်ထူထားတဲ့ဒီဆက်လေးကိုမြန်မာဘက်ကပစ်ခတ်တာဟာစစ်ဆေးဖို့တားတဲ့သဘောဖြစ်တယ်လို့ထိုင်းဘက်ကတော့ပြောပါတယ်။မြန်မာဘက်ကတန်လွင်မြစ်ကမ်းမှာတောင့်တင်နေတဲ့ကရင်ဒုက္ခသည်တွေကိုထောက်ပံ့ရေးပစ္စည်းတွေသွားပေးတဲ့ဆက်လေးတစ်စီးကိုလည်းမြန်မာတပ်ဖက်ကဒီရက်ပိုင်းမှာပစ်ခတ်ခဲ့ပါသေးတယ်။အကြောင်းဆုံးကိုတော့ထိုင်းခြေဆိုင်သတင်းတော်မယ်ရီမာကသတင်းပေးပို့ထားပါတယ်
။မြန်မာနဲ့ထိုင်းနိုင်ငံနယ်စပ်တန်လွင်မြစ်ကဲသွားနေတဲ့ထိုင်းနယ်သားကြောင့်တက်330ကရဲတပ်ဖွဲ့ဝင်တွေစီးလာတဲ့ဆက်လေတစ်စင်းအီဘီလာ22ရက်နေ့ကပစ်ခတ်ခံရတယ်ဆိုတာကိုအမှတ်330နယ်သားကြောင့်ရဲတပ်ဖွဲ့အကြီးအကဲနီရန်ချိုင်ရာရက်ကဒီကနေ့အတည်ပြုခဲ့ပါတယ်။ထိုင်းနိုင်ငံမယောင်ဆောင်ပြည်နယ်ဗန်တထာပန်ကျေးရွာနီးမြန်မာဘက်ကတော့မဲခါထခေါ်မဲတရစ်ကလုဖက်မှာပြစ်ခတ်ခံရတာဖြစ်ပါတယ်။စစ်ကောင်စီတပ်တွေကမြန်မာဘက်အချမ်းကနေလှမ်းပြစ်ခတ်မှုအတွင်းထိခိုက်ဒဏ်ရာရမှုမရှိတယ်လို့ထိုင်းဘက်ကပြန်လည်ပြစ်ခတ်တာမျိုးလည်းမရှိခဲ့ဘူးလို့လည်းဆိုပါတယ်။ထိုင်းအလံလွှင့်ထူထားတဲ့စက်လီကိုပြစ်ခတ်တာဟာချင်းချောက်ပြစ်ခတ်တာမဟုတ်ပဲစစ်ဆေးဖို့ရက်တက်ခိုင်းတဲ့အနေနဲ့တတိပေးပြစ်ခတ်တာလို့လည်းအမှတ်330ရဲ့ထိုင်းရဲမှုကထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်းနယ်သားသောယူနီဖောင်းဝတ်နဲ့ရဲတပ်ဖွဲ့ဝင်၄ယောက်ပါလာတဲ့ဆက်လီကိုမြန်မာတပ်တွေကတနအီထက်စစ်ဆေးပြီးမှပြန်လည်ထွက်ခွာခွင့်ပြုခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြထားပါတယ်။အခုလိုမျိုးဖြစ်ရဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကစံလင်းမြစ်ထဲမှာအကျိုးတူခွဲဝေတွာလာလုပ်ကင်စားတောက်နေတဲ့ထိုင်းဆက်လီတွေကိုနောက်ဆက်ပြစ်ခတ်တာမျိုးတွေမလုပ်ဖို့အတွက်TBC နှစ်နိုင်ငံနယ်စပ်ကော်မတီသဘောတူညီချက်တွေကိုလိုက်နာဖို့အတွက်နှစ်နိုင်ငံနယ်စပ်အာဏာပိုင်တွေကဆွေးနွေးညှိနှိုင်းနေကြတယ်ဆိုပြီးထိုင်းနယ်သားဆောင်ရဲတပ်ဖွဲ့အမှတ်330ကတာဝန်ရှိသူတွေကရှင်းလင်းသွားတာကိုလည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနယ်သားဆောင်ဆက်လီကိုမြန်မာတပ်ဖက်ကလှမ်းပစ်တဲ့ဖြစ်ရကြောင်းတန်လွင်မြစ်ထဲတွာလောင်နေတဲ့ထိုင်းဆက်လီအစီး20ကျော်တွာလောင်မှုရရဆိုင်ခဲ့ရပါတယ်။ထိုင်းဒေသခံကြီးရွာသားတွေကလည်းသူတို့တွေကိုကာဝယ်ပေးဖို့အတွက်ထိုင်းအနာဂတ်နေထံမှာတောင်းဆိုခဲ့ကြပါတယ်။အခုလိုမျိုးထိုင်းနယ်သားကြောင့်ရဲဆက်လီအပြစ်မခံရခြင်းထိုင်းရဲသားတွေကိုမြန်မာဘက်ကပစ်ခတ်မှုအေဒီလာထဲမှာနှစ်ကြိမ်လောက်ဖြစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ကရင်လူ့အခွင့်အရေးအုပ်စုရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပါတယ်။
ဒါကဒီလိုလောက်သိမှုပေါ့နော်။ဘာလို့လဲဆိုလို့ရှိတာဒီလူတွေတောင်းနေတဲ့လမ်းကြောင်းလည်းဖြစ်တယ်ပေါ့။နောက်ပြီးလို့ရှိရင်လည်းဒီလိုကဒီထိုင်းကိုပဲပြည့်ပြည့်ဒီတမတူတူသူ့ကိုပဲပြည့်ပြည့်ပေါ့ဒါကြတော့ဒီဘယ်လိုပြောမလဲ။ complex ဖြစ်နိုင်တယ်ဟိုကလောက်ဆောင်မှုတွေလည်းဖြစ်တာပေါ့။အထူးသဖြင့်တွန်းလာနေတဲ့ဒီလူတွေသူ့ကိုလည်းဆန္ဒပြည့်ချင်အောင်ဖြစ်တာ။ဒါဒီသူတွေလူလာတော့သာနာကွင်းကိုသူတို့ကဒီပိတ်တည်တဲ့ပုံမျိုးလေးပေါ့လေအကြရသူသူတို့နဲ့ဆိုင်နဲ့ဘယ်လိုကြံစည်ဖြစ်လဲဆိုတော့ကျွန်တော်တို့လည်းမပြောတတ်ဘူးပေါ့နော်ဟိုကပြောလို့မရဘူးပေါ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒါတကယ်ပဲဒါစီရင်မှုမရှိအောင်လှုပ်ဆောင်တာနဲ့အတူတူပဲပေါ့လေဒါလို့လည်းဆိုလို့ရှိရင်ဒီလိုမျိုးကနေချောင်းနှံတည်တာဆိုလို့ရှိရင်လည်းလူတွေကသွားလာမြေကြတော့ပေါ့တောင်းယူနေကြရတာပေါ့
ကရင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေဇက်ဖက်ကိုထပ်ပြေးကျင်းဆောင်နေကြရတဲ့ကရင်ရွာသားတောင်းနေချီပြီးတန်လင်းမြစ်ကမ်းသားကဒေသတွေမှာခိုလုံနေထိုင်နေကြပါတယ်။စားတောက်နေထိုင်ရေးဒုက္ခဖြစ်နေတဲ့စစ်ကြီးတွေဒုက္ခတွေတွေကိုတော့ထိုင်းနိုင်ငံဘက်ကပရဟိတလုပ်သူတွေကကူညီကယ်ဆယ်ရေးပစ္စည်းတွေကိုတန်လင်းမြစ်ကိုဖျက်ပြီးသွားရောက်ပေးဝေခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြန်မာစစ်တပ်ဖက်ကထိုင်းဆက်လီကိုလှမ်းပစ်နေတာလည်းဖြစ်ပါရဲ့ရှင်။